Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်ရရှိများရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်ဩဂုတ်လ29ရက်နေ့စနေနေ့ညနေခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနာလပိုင်ပါဒီညနေခင်းအတွက်အစီအစဉ်မှုဖြစ်တာဝန်တင်ဆက်သွားမှာပါရှင
်ကျမကတော့ဆုမြတ်ပါပါရှင်အီဂျစ်နိုင်ငံမှာဒီ Al Jazeera သတင်းတောက်3ယောက်ကိုအမှုပြန်လည်စစ်ဆေးပြီးတော့ထောင်ဒဏ်3နှစ်စီပြစ်ဒဏ်ချလိုက်ပါတယ်ထိုင်းနိုင်ငံမှာတော့အေရဝနကုံးမှာဘုံခွဲသူလို့မတင်ကားသူကိုဖမ်းဆီးလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုအောင်အောင်နဲ့ကြီးညာပေးပါမယ်ရှင
်ဒီကနေ့နားဆင်ရမယ့်သတင်းဆောင်ပါကတော့မြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့လုပ်ငန်းအမျိုးအစားမခွဲခြားဘဲအလုပ်သမားအလုံးအတွက်ဒီနေ့ကိုအနိုင်ဆုံးအခကျင်းငွေ3600ကိုတရားဝင်သတ်မှတ်လိုက်ပြီးဖြစ်ပါတယ်ရှင
်ဒီလိုသတ်မှတ်ချက်တစ်ခုဖြစ်ပေါ်လာတဲ့အတွက်အလုပ်ရှင်အလုပ်သမားဟောလား2 year right 4 year right ကပုံမှန်လင်းနေရှင်းရှင်းလင်းလင်းသိကုန်ကြမယ်လေဒါကလည်းသာသာကြပေါ့နော
်အပြည့်စုံနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒါအပြင်မနေ့ဖြစ်မှာဖွင့်လှစ်မဲ့အာရှလန်တစ်မှာဒီကနေ့တိုက်ခိုက်မှုတွေဖြစ်ပွားနေတဲ့သတင်းကိုလည်းနားဆင်ရဖို့ရှိပါတယ်ဒီလိုစိတ်ဝင်စားစရာသတင်းဆောင်ပါတွေမတိုင်ခင်အခုအရင်ဆုံးတော့စနေနေ့ထိတ်တဲ့အောင်သတင်းတွေကိုမဆုမြတ်မွန်နဲ့ကိုအောင်တို့ကကြီးညာပေးကြပါအောင်ရှင
်အီဂျစ်နိုင်ငံမှာမတရားအသင်းသတ်မှတ်ထားတဲ့ Muslim Brotherhood အဖွဲ့ကိုထောက်ခံမှုနဲ့ Al Jazeera သတင်းတောက်3ယောက်ကိုအီဂျစ်တရားရုံးတစ်ခုကထောင်ဒဏ်3နှစ်စီချခဲ့ပါတယ်ပြန်လည်စစ်ဆေးခဲ့တဲ့ဒီအမှုအတွက်ဒီကာရိုမြို့တရားရုံးကပြစ်ဒဏ်တွေချမှတ်ခဲ့တာဖြစ်ပါတယ်။သတင်းထုတ်တွေဟာအီဂျစ်လုံခြုံရေးတာဝန်ရှိသူတွေရဲ့ခွင့်ပြုချက်မရှိဘဲသတင်းထုတ်လွှင့်ခဲ့ကြတယ်လို့တရားသူကြီးကပြောပြီးတော့ပြစ်ဒဏ်တွေချခဲ့တာပါ။သူတို့သုံးယောက်ဟာသတင်းမှားတွေထုတ်လွှင့်ခဲ့တယ်လို့သူတို့တဲခိုတဲ့ဟိုတယ်ကိုခွင့်ပြုချက်မရဘဲသတင်းဌာနလိုအသုံးပြုခဲ့တယ်လို့တရားသူကြီးကဆိုခဲ့ပါတယ်။ပြစ်ဒဏ်ချခဲ့ပြီးတဲ့နောက်မှာအီဂျစ်လူမျိုးကနေဒါနိုင်ငံသားမိုဟာမက်ဖာမီနဲ့အီဂျစ်လူမျိုးဘာဟာမိုဟာမက်တို့ကိုတရားခွင်ကနေအဆောင်တွေကနေခေါ်သွားခဲ့ကြပါတယ်။ဩစတြေးလျနိုင်ငံကိုဒီနှစ်စံပိုင်းကပြန်နှင်ထုတ်ခဲ့တဲ့သတင်းတောက်ပီတာဂရက်စတီကိုလည်းမျက်ကွယ်ပြစ်ဒဏ်ချခဲ့ပါတယ်။ဒီကနေ့ချခဲ့တဲ့ပြစ်ဒဏ်ဟာဘလို့မှယုတ်တိမရှိအကျိုးကြောင့်စီလျော်မှုမရှိဘူးလို့အယ်ဂျာဇီရာသတင်းဌာနရဲ့ယာယီညွှန်ကြားရေးမှူးမိုစတာဖာဆူကကြေညာချက်ထုတ်ပြန်ပါတယ်။ Amnesty International လူ့အခွင့်အရေးအဖွဲ့ကြီးရဲ့အီဂျစ်ဆိုင်ရာကျွမ်းကျင်သူ Nicholas Picard ကလည်းဒီကနေ့အီဂျစ်မှာမြင်တွေ့နေရတဲ့သတင်းလွတ်လပ်ခွင့်ပိတ်ပင်မှုကိုပြစ်ဒဏ်တွေကထင်ဟပ်နေတယ်လို့ပြောဆိုခဲ့ပါတယ်။သူတို့သုံးယောက်ဟာယုံကြည်မှုကြောင့်အပြစ်ပေးခံရသူတွေဖြစ်ပြီးသူတို့လွတ်မြောက်ရေးအတွက်နိုင်ငံတကာကအီဂျစ်အပေါ်ဖိအားပေးနိုင်လိမ့်မယ်လို့မျှော်လင့်တယ်လို့လည်းသူကပြောကြားခဲ့ပါတယ်။ဒီအမှုကိုပဲလွန်ခဲ့တဲ့တစ်နှစ်ကျော်တုန်းကစီရင်ငယ်တုန်းကတော့ Mr. Grasty နဲ့ Mr. Farmi တို့ကိုထောင်ဒဏ်9နှစ်စီနဲ့ Mr. Mohammed ကိုထောင်ဒဏ်10နှစ်စီချခဲ့တာပါ။ဩစတြေးလျလူမျိုး Mr. Grasty ကို Australia နိုင်ငံကိုပြန်ပို့ခဲ့ပေမဲ့ Egypt လူမျိုးနှစ်ယောက်ဖြစ်တဲ့ Mr. Farmi နဲ့ Mr. Mohammed တို့ကို Egypt နိုင်ငံထဲမှာပဲအာမခံနဲ့လွှတ်ပေးထားတာဖြစ်ပါတယ်ရှင်
။ဩဂုတ်လ18ရက်နေ့ကလူ20ထဲမှနေတည်ဆုံခဲ့တဲ့ဘန်ကောက်မြို့ကဘုံးပေါက်ကွဲမှုနဲ့ပတ်သက်ပြီးတန်တရားရှိသူကိုဖမ်းဆီးလိုက်နိုင်ပြီလို့ထိုင်းရဲတပ်ဖွဲ့ကပြောပါရတယ်။အဲ့ဒီသူကိုဘန်ကောက်မြို့စင်ကြေဘုံးမှာဒီကနေ့ဖမ်းဆီးလိုက်တယ်လို့ရဲတပ်ဖွဲ့ပြောခွင့်ရကပြောပြီးသူငှားနေထိုင်တဲ့အခန်းမှာဘုံးလုတဲ့ပစ္စည်းကရိယာချို့ကိုရဲတွေကရှာဖွေတွေ့ရှိခဲ့ပါရတယ်။ဖန်စီခံခဲ့ရသူကအသက်28နှစ်အရွယ်တူရကီနိုင်ငံသားအဒမ်ကာရာဒက်ဖြစ်တယ်လို့ရဲတွေကပြောဆိုကြောင်းဘန်ကောက်ခြေစိုက် VOA သတင်းတောက်စတီးဗ်ဟာမန်ကပြောပါရယ်ဘန်ကောက်မြို့လေကလူစီကားရအေယာဝန်နှစ်ဖျားเจ้าမှာဘုံပေါက်ကွဲတာနဲ့ပတ်သက်လို့ဘသူကမှသူတို့လက်ချက်လို့ပြောဆိုတာမျိုးတော့မရှိသေးပါဘူးတေဆုံးဒဏ်ရာရသူတွေထဲမှာကဘာလက်ခီးသွားတချို့လည်းပါဝင်ပြီးတော်တော်များများလည်းထိခိုက်ဒဏ်ရာရခဲ့ကြပါတယ်အစောပိုင်းကတော့ထိုင်းရဲတပ်ဖွဲ့ဟာဘုံပေါက်ကွဲမှုနဲ့ပတ်သက်ပြီးအဓိကတန်တရာရှိသူတဦးရဲ့ပုံချမ်းကိုထုတ်ပြန်ခဲ့ပါတယ်အသက်ငယ်ငယ်မျက်နှာတွယ်တွယ်မုတ်စိတ်နဲ့မျက်မှန်ဝမ်းတိုက်ထားသူရဲ့အမျိုးသားရဲ့ပုံကိုရဲတပ်ဖွဲ့ကထုတ်ပြန်ခဲ့တာပါ CCTV လုံခြုံရေးကင်မရာကနေရိုက်ကူးထားတဲ့ပုံမှာတော့နတ်ဖျားကျောင်းဝင်းတွေကခုံရှီအောက်မှာကြောဘိုးအိတ်ကိုထိုးထည့်ပြီးထွက်ခွာသွားသူတယောက်ရဲ့ပုံကိုတွေ့ရပြီးတူးထွက်သွားပြီးမကြခင်မှာဘုံပေါက်ကွဲခဲ့တာပါတာဝန်ရှိသူတွေကတော့ဒီဘုံခွဲတိုက်ခိုက်မှုကိုတယောက်တည်းလုပ်တာမဟုတ်ဘူးလို့ပြောပေမဲ့ဒီတိုက်ခိုက်မှုဟာနိုင်ငံတကာအကြမ်းဖက်အဖွဲ့တွေနဲ့ဆက်ဆက်မှုရှိမယ်လို့တော့မထင်ကြောင်းပြောပါရခင်ဗျာ
မလေးရှားနိုင်ငံမှာတော့ဝန်ကြီးချုပ်နာဂျစ်ဘရာဇက်ကိုငွေကြေးမတမာမှုတွေလှုပ်ထားတယ်လို့ဆွဆွဲပြီးတော့ယာရုကနေဆင်းပေးဖို့မြို့တော်ထဲမှာဒီကနေ့ဆန္ဒပြနေကြပါတယ်အစိုးရပိုင်း YMDB ယင်းနှိမ့်မြုပ်နှံမှုကုမ္ပဏီကနေဝင်ကြီးချုပ်နာဂျစ်ဘရာဇက်ရဲ့ကိုပိုင်ဗန်စင်ရင်းတွေကိုဒေါ်လာ3,900ထည့်ပေးခဲ့တဲ့ကိစ္စလူသိရှင်ကြားထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာရွေးကောက်ပွဲတရားမျှတရဲ့အဓိကဆောင်ရွက်နေတဲ့အဖွဲ့ကြီးဖြစ်တဲ့ဘာရှစ်ကဝင်ကြီးချုပ်ကိုယာရုကနေဆင်းပေးဖို့တောင်းဆိုနေပါတယ် ဒီကနေ့ဆန္ဒပြပွဲကိုစီစဉ်ဆော်ဩထားတဲ့သူတို့ရဲ့ website ထဲကိုဝင်ကြည့်လို့မရအောင်အစိုးရကပိတ်ပင်ထားတယ်လို့ကွာလာလမ်ပူမြို့တော်တွေကဒီလွတ်လပ်ရေးရင်ပြင်မှာလုပ်မဲ့လူမှုစုဝေးပွဲကိုတရားမဝင်ဘူးလို့ကြေညာခဲ့ပါတယ်။အဲ့ဒီနေရာမှာလူမှုစုဝေးဆန္ဒပြခွင့်ဆန္ဒပြပွဲစီစဉ်သူတွေစီမှာမရှိဘူးလို့အစိုးရကအကြောင်းပြပါတယ်။ဘာရှိအဖွဲ့ဝင်တွေဝစ်ဆင်ကြလေရှိတဲ့ဒီအဖွဲ့တစိမ့်အမှတ်အသားပါအဝါရောင်အင်ဂျီတွေဝစ်ဆင်တာကိုလည်းအာဏာပိုင်တွေကပိတ်ပင်ခဲ့ပါတယ်။ဒီကနေ့စနေနေ့ဆန္ဒပြပွဲမတိုင်ခင်တည်းကကွာလာလမ်ပူမြို့တော်ထဲမှာလုံခြုံရေးကိုလည်းတိုးမြှင့်ထားပါတယ်။ဝင်ကြီးချုပ်နာဂျစ်ဘရာဆက်ကတော့သူရရှိတဲ့ငွေတွေဟာအရှိအလဲပိုင်းကပေးတဲ့လက်ဆောင်ဖြစ်တယ်လို့ပြောပြီးတော့သူ့အနေနဲ့တစုံတရာအမှားမလုပ်ပါဘူးလို့ညှင်းဆန်နေပါတယ်။အာဂရီလိုက်စားတယ်လို့ဆိုတဲ့သူ့အပေါ်ဆွဆွဲချက်တွေဟာလည်းမလေးရှားနိုင်ငံမှာနှစ်ပေါင်းများစွာအုပ်ချုပ်လာတဲ့ညွန်ပေါင်းအစိုးရအပေါ်နိုင်ငံရေးအရာဖျက်လို့ဖျက်ဆီးလုပ်ဖို့ကြိုးစားတာဖြစ်တယ်လို့ဆိုခဲ့ပါတယ်။ဒေါ်လာတန်း900လက်ခံမှုကြောင့်မလေးရှားနိုင်ငံမှာအရင်ဘယ်တော့မှမလုပ်ခဲ့ဘူးတဲ့ဒီဝင်ကြီးချုပ်တရားအပေါ်ရာဇဝတ်မှုနဲ့ဆွဲချက်တင်သင့်မသင့်စုံစမ်းစစ်ဆေးမှုတွေကိုတော့လုပ်ခဲ့ပါတယ်။ဒါပေမဲ့ဝင်ကြီးချုပ်ကသူ့အပေါ်စုံစမ်းစစ်ဆေးတဲ့ရှေ့နေချုပ်ကိုတာဝန်ကနေဖယ်ရှားခဲ့ပါတယ်။ 1MDB ကုမ္ပဏီရန်ပုံငွေနဲ့ပတ်သက်လို့အစိုးရရဲ့စုံစမ်းမှုကနေပေါက်ကြားခဲ့တဲ့စာရွက်စာတမ်းတွေကိုအခြေခံပြီးတော့မလေးရှားဝင်ကြီးချုပ်ရဲ့ကိုပိုင်ပန်စင်းရင်းတွေကိုဒေါ်လာတန်းရာနဲ့ချီဝင်လာတယ်ဆိုတဲ့သတင်းကို Wall Street Journal သတင်းစာကြီးထဲမှာဂျူလိုင်လတုန်းကဖော်ပြခဲ့တာဖြစ်ပါတယ်။ Mr. Najib ဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့ 1MDB ကုမ္ပဏီဟာအကျွေးဒေါ်လာ17ဘီလီယံတင်နေပြီးတော့အာဂရီလိုက်စားမှုစီမံခန့်ခွဲရေးဆိုင်ရာညံပြင်းမှုစတဲ့ဆွဲဆိုချက်တွေကိုရင်ဆိုင်နေရတယ်လို့အစိုးရအေဂျင်စီတော်တော်များများရဲ့စစ်ဆေးမှုကိုလည်းခံနေရပါတယ်ရှင်
။လွန်ခဲ့တဲ့နှစ်ပေါင်း60လောက်ကဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲကြောင့်ကွဲကွာသွားတဲ့မိသားစုတွေပြန်လည်ဆုံစည်းနိုင်ရေးအစီအစဉ်ပြန်စတင်နိုင်အောင်တောင်ကိုရီးယားကိုယ်စားလှယ်တွေနဲ့တွေ့ဆုံဖို့မြောက်ကိုရီးယားချက်ချင်းကြီးအဖွဲ့ကသဘောတူလိုက်ပါတယ်။အင်္ဂါနေ့တွင်ကနှစ်ဖက်ကိုယ်စားလှယ်တွေကြားမြောက်နဲ့တောင်ကိုရီးယားကြားတင်းမာလာတဲ့အခြေအနေကိုရှင်းချနိုင်မှုအတွက်စစ်အတွင်းကွဲကွာခဲ့တဲ့မိသားစုဝင်တွေပြန်လည်ဆုံတွေ့နိုင်ရေးအပါအဝင်အပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေအစဉ်အဆက်စတင်လှုပ်ဆောင်သွားဖို့သဘောတူခဲ့ကြပါရယ်နှစ်နိုင်ငံနယ်စပ်ကြားကစစ်မဲ့ဇုံအတွင်းမှာရှိတဲ့ပံမုံကျုံကြီးရမှာစက်တင်ဘာလ9ရက်နေ့ကြာရင်ကွဲကွာသွားသူတွေပြန်လည်တွေ့ဆုံနိုင်ရေးကိစ္စဆွေးနွေးဖို့ကိုရီးယားချက်ချင်းဒီအဖွဲ့ကကန်လန်ထားတယ်လို့တောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကမနေ့ကပြောပါတယ်။လာမယ့်စက်တင်ဘာ29ရက်နေ့မှာကြာရောက်မဲ့ချူဆွတ်လို့ခေါ်တဲ့ကောက်ရိတ်သိမ်းအားလည်းရက်မှာပြန်လည်တွေ့ဆုံပွဲလုပ်ဖို့သဘောတူညီမှုရရှိထားခဲ့ပါတယ်။2014ခုနှစ်ဖေဖော်ဝါရီလထဲမှာမိသားစုပြန်လည်တွေ့ဆုံပွဲနောက်ဆုံးပြုလုပ်နိုင်ခဲ့တာဖြစ်ပြီးတနည်းခွဲကြော်ကြာမှနောက်တစ်ချိန်အခုလိုထက်မှန်တွေ့ဆုံနိုင်တာပါ။ထောင်နဲ့ချီတဲ့မြောက်နယ်တောင်ကိုရီးယားနိုင်ငံသားမိသားစုဝင်တွေဟာအခြားတစ်ဖက်မှာရှိတဲ့အဆွေမျိုးသားချင်းတွေကိုဆုံတွေ့နိုင်မှုဆောင်ဆိုင်နေရပြီးတချိန်ကိုရာခိုင်နှုန်းလောက်သာပြန်လည်ဆုံတွေ့နိုင်တာလည်းဖြစ်ပါတယ်။1950လောက်တုန်းကဖြစ်ခဲ့တဲ့စစ်ပွဲတွေအပြီးနှစ်နိုင်ငံတီးခြားစီဖြစ်ခဲ့ပြီးတဲ့နောက်တချို့မိသားစုဝင်တွေကွဲကွာသွားခဲ့ကြတာမှာတချို့ဆိုရင်တေဆုံးတဲ့အချိန်ထိပြန်လည်တွေ့ဆုံခွင့်မရရှိခဲ့ပါဘူးခင်ဗျာ။
ယူအေကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်စနေနေ့ညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ကရေဘီယံကျွန်းနိုင်ငံတစ်ခုဖြစ်တဲ့ဒိုမီနီကန်နိုင်ငံကိုအပူပိုင်းမုန်တိုင်းအရီကန်ဝင်ရောက်တိုက်ခိုက်ခဲ့တာမှာလူပေါင်း20ထက်မနည်းသေဆုံးခဲ့ပါတယ်။လူဦးရေ9000ခွဲလောက်သာရှိတဲ့ကျွန်းနိုင်ငံလေးမှာအရီကန်မုန်တိုင်းကြောင့်အင်မတန်ကြီးမားတဲ့ပျက်စီးဆုံးရှုံးမှုတွေဖြစ်ခဲ့တယ်လို့ဒိုမီနီကန်ဝင်ကြီးချုပ်ရူးဇဗယ်စကာရစ်ကတောက်ကြနေကပြောကြားခဲ့ပါတယ်။သူ့အနေနဲ့မြင်တွေ့ရတဲ့အပျက်အစီးတွေကနိုင်ငံတိုးတက်မှုလုပ်ငန်းတွေအတွက်နောက်ကိုအနှစ်20လောက်ပြန်ရောက်သွားမှစိုးရိမ်ရတယ်လို့ဝင်ကြီးချုပ်ကပြောခဲ့တာပါ။မုန်တိုင်းကြောင့်လန်တဒါနဲ့နေအိမ်ပေါင်းရာနဲ့ချီလဲပျက်စီးသွားခဲ့ပါတယ်။ဟေတီနိုင်ငံဘက်စီကိုတောက်ချာနေကရွေ့သွားတဲ့မုန်တိုင်းကြောင့်ဟေတီမှာတော့မုန်တိုင်းသတိပေးချက်တွေထုတ်ပြန်ထားတယ်လို့နိုင်ငံတော်မှာလည်းအရေးပေါ်ကယ်ဆယ်ရေးစခန်းတွေကိုဖွင့်လှစ်ထားပါတယ်။ဒီကနေ့စနေနေ့မှာတော့အမေရိကန်မုန်တိုင်းဟာကျူဘာနိုင်ငံဘက်ကိုဝင်တိုက်မယ်လို့ခန့်မှန်းထားပြီးတော့အမေရိကန်ပြည်ထောင်စုတောင်ပိုင်းဖလော်ရီဒါပြည်နယ်ကိုတင်းနှလာနေလောက်ရောက်လာနိုင်တယ်လို့မိုးလေဝသခန့်မှန်းချက်တွေထုတ်ပြန်ထားပါတယ်ရှင်။
တောင်ဆူရန်အစိုးရအနေနဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုအပြည့်အဝအကောင်ထည်မဖော်ဘူးဆိုရင်ပိတ်ဆို့တံခတ်မှုတွေပြုလုပ်မယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကချင်းချောက်သတိပေးပြောဆိုလိုက်ပါတယ်။အစိုးရတပ်ဖွဲ့တွေနဲ့သဘုံတွေကြားရရှိထားတဲ့သဘောတူညီချက်အတိုင်းလိုက်နာဖို့အဖွဲ့ဝင်15နိုင်ငံပါဝင်တဲ့လုံခြုံရေးကောင်စီကအခုလိုတောင်းဆိုလိုက်တာပါ။ဒီပတ်အစောပိုင်းတွင်ကရရှိခဲ့တဲ့ငြိမ်းချမ်းရေးသဘောတူညီချက်အရတောင်ဆူရန်သမရဆယ်ဗာကီယာဟာစစ်စင်ရေးတွေအားလုံးရပ်ဆိုင်မှုသူ့ရဲ့တပ်တွေကိုဂျာလာဘရီနေကအမိန်ပေးခဲ့ပြီးဒီကနေ့မှာတော့နှစ်ဖက်အပြစ်ခက်လုံးဝရပ်ဆိုင်ရမှာပါ။သ တပုံခေါင်းဆောင် react မာချာကတော့ဒီသဘောတူညီချက်ကိုလွန်ခဲ့တဲ့တပတ်ကျော်ကတည်းကလက်မှတ်ရေးထိုးခဲ့ပေမဲ့ဒီပေါ်တန်တရားရှိတယ်လို့ပြောဆိုထားတဲ့အတွက်ပြစ်ခတ်ရစေးပြည့်ပြည့်နိုင်တဲ့အနေအထားပေါ်စိုးရိမ်မှုတွေလည်းရှိနေပါတယ်အီသီယိုးပီးယားနိုင်ငံရဲ့ဂျာဝင်စစ်ဆေးမှုနဲ့လာပေါင်းတော်ကြာဆွေးနွေးပြီးငြိမ်းချမ်းရေးသဘောတူညီချက်ရရှိခဲ့တာဖြစ်ပါတယ်ဒီမတိုင်ခင်တုန်းကတော့အပြစ်ခတ်ရစေးသဘောတူညီချက်တွေအချိန်ချင်းကျိုးပြတ်ခဲ့ပူပါတယ်ခင်ဗျာ
ဟန်ဂေရီနိုင်ငံနဲ့နယ်စပ်နာအော်စတြီးယားနိုင်ငံအဝေးပြေးလမ်းပေါ်ကကုန်တင်ကားတစ်စီးထဲမှာနိုင်ငံပြောင်းနေထိုင်သူ82ယောက်ရဲ့အလောင်းတွေကိုတွေ့ရှိခဲ့တဲ့တဲ့င်းကြောင့်သူ့အနေနဲ့တုန်လှုပ်စိတ်မကောင်းဖြစ်ရတယ်လို့ကုလသမဂ္ဂတွေ့ရမှုချုပ်ဘန်ကီမွန်ကပြောကြားခဲ့ပါတယ်ဆီးရီးယားနိုင်ငံကဖြစ်ပုံရတဲ့တေဆုံးသူတွေနဲ့ပတ်သက်လို့လောလောဆယ်အထိ၄ယောက်ကိုဖမ်းဆီးထားတယ်လို့ဟန်ဂေရီရဲတပ်ဖွဲ့ကပြောပါတယ်။ဖမ်းဆီးထားသူ၃ယောက်ကဘူလ်ဂေးရီးယားနိုင်ငံသားတွေဖြစ်ပြီးတော့တယောက်ကတော့အာဖဂန်လူမျိုးဖြစ်ပါတယ်။အဝေးပြေးလမ်းမကြီးရဲ့ဘေးမှာရပ်ထားတဲ့ကားထဲမှာတေဆုံးနေသူတွေဟာအသက်ရှူချက်တေဆုံးကုန်တာလို့ယုံကြည်ရတဲ့အကြောင်းဩစတြီးယားရဲတွေကလည်းပြောပါတယ်။ဗုဒ္ဓဟူးနေတဲ့ကရပ်ထားတဲ့ကုန်တင်ကားကိုကြာတာရင်းနေမှာရဲကစစ်ဆေးစင်မှာတော့ပုတ်တိုးနေတဲ့အလောင်းတွေကိုတွေ့ရှိခဲ့တာဖြစ်ပါတယ်။အခုလိုမျိုးလူတွေအသက်ဆုံးပြီးတော့နိုင်ငံပြောင်းလာနေတဲ့သူတို့ရဲ့အခြေအနေကိုနားလည်ရမယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကပြောပါရယ်စစ်ပွဲတွေနိုင်ငံရေးမတည်ငြိမ်မှုတွေကြားကနေပြီးတော့ပုံမကောင်းမွန်တဲ့အနာဂတ်အတွက်ကိုထွက်ပြေးလာကြသူတွေဖြစ်တယ်ဆိုတာကိုနားလည်ပေးပြီးတော့သူတို့အသက်တွေကိုကာကွယ်ဖို့လူသားချင်းဆိုင်ရာအကူအညီပေးဖို့ဦးစားဆောင်ရွက်ရမယ်လို့အတွင်းမှုချုပ်ကပြောပါရယ်ရှင်
အာတိတ်ဆဝိုင်းဒေသနဲ့တစိကပိုင်းရောက်ရှိနေတဲ့ကျေပြန်ပြီးလူဦးရေနေပါတဲ့အမေရိကန်အနောက်မြောက်ပိုင်းပြည်နယ်အလက်စကာမှာနေထိုင်တဲ့သူတွေဟာရာသီဥတုပူနွေးလာတဲ့ပြောင်းလဲမှုဒဏ်ကိုစတင်ရင်ဆိုင်နေရပြီလို့သမ္မတဘရိတ်အိုဘားမားကပြောဆိုလိုက်ပါတယ်ခင်ဗျာ Direct from Washington
The Voice of America VOA စနေနေ့ညနေပိုင်းထိတ်တန့်ရောက်တဲ့နေ့ကိုမာဆုမြတ်မွန်နဲ့ကိုအောင်တို့ကကြေညာပေးခဲ့တာဖြစ်ပါတယ် VOA ကနေစနေနေ့ညနေပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်အခုပထမအဆုံးအနေနဲ့တော့အ ਨੇ ဆုံးအခကြေးငွေတက်မှတ်တဲ့သတင်းကိုနားဆင်ရမှာပါမြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့နေရာဒေသလုပ်ငန်းအမျိုးအစားမခွဲခြားပဲအလုပ်သမားတွေအားလုံးအတွက်တပြေးညီတရက်ကိုအ ਨੇ ဆုံးလုပ်အားခလာစာအခကြေးငွေ3600ကျပ်နှုန်းကိုတက်မှတ်လိုက်ပြီးဖြစ်ပါတယ်အ ਨੇ ဆုံးလုပ်အားခတရက်ဝင်တက်မှတ်နိုင်လိုက်ပြီဖြစ်တဲ့အတွက်အလုပ်ရှင်အလုပ်သမားကြားမကြာခဏဖြစ်ပေါ်နေတဲ့တင်းမာမှုတွေကိုဖြေလျှော့နိုင်ပြီဖြစ်ပေမဲ့လို့အလုပ်သမားတွေအတွက်ကြမ်းကျင်မှုဆိုင်ရာကုန်ထုတ်လုပ်အားအပေါ်မေးခွန်းထုတ်လာနိုင်တဲ့စိန်ခေါ်မှုတွေကြုံတွေ့ရနိုင်တယ်လို့သုံးသပ်မှုတွေရှိပါတယ်ဆက်သွယ်မေးမြန်းထားရမဆုမုံကအပြည့်အစုံတင်ပြပေးမှာပါရှင
်ဟုတ်ပါတယ်အ ਨੇ ဆုံးအခကြေးငွေသတ်မှတ်ရေးဆိုင်ရာအမျိုးသားကော်မတီကနေမြန်မာနိုင်ငံမှာရှိတဲ့အလုပ်သမားတွေအတွက်အ ਨੇ ဆုံးအခကြေးငွေကို2015ခုနှစ်ဩဂုတ်လ28ရက်နေ့မှာတရားဝင်ထုတ်ပြန်ကြေညာလိုက်တာဖြစ်ပါတယ်မြန်မာအလုပ်သမားတွေအတွက်တိုင်းနိုင်ငံလုံးအတိုင်းအတာနဲ့နေရာဒေသနဲ့လုပ်ငန်းအမျိုးအစားမခွဲခြားပဲတနာ yı ကိုမြန်မာကျပ်ငွေ450ကျပ်နှုန်းနဲ့အလုပ်ချိန်8နာရီတရက်စာကိုကျပ်ငွေ3600ကျပ်နှုန်းထားသတ်မှတ်ပေးလိုက်တာဖြစ်ပါတယ်အခုလိုတရားဝင်သတ်မှတ်နိုင်ရေးတိုင်းဒေသကြီးပြည်နယ်အစိုးရအလုပ်ရှင်အလုပ်သမားတွေပူးပေါင်းပြီးတော့အခကြေးငွေဆိုင်ရာသဘောထားအကြံပြုချက်တွေကိုအချိန်ချင်းညှိနှိုင်းတိုင်ပင်ဆွေးနွေးပြီးစိန်ခေါ်မှုတွေကိုဖြတ်ကျော်သတ်မှတ်ပေးလိုက်နိုင်တာဖြစ်ပါတယ်လို့အလုပ်သမားဝန်ကြီးဌာနကအမြဲတမ်းအတွင်းဝင်ဦးမျိုးအောင်က VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်ကျွန်တော်တို့ဒီမှာလေလုပ်ငန်းအားလုံးတနိုင်ကန်လုံးအ ਨੇ ဆုံးအခကြေးငွေဆိုတာဒါအခုမှစတာပေါ့နော်ပါကိုဖြစ်မလဲဆိုတော့ကျွန်တော်တို့ကဒီအလုပ်ရှင်နဲ့အလုပ်သမားနဲ့ဒါလုပ်ငန်းခွင်ဆက်ဆံရေးမှာအဲ့တော့ဒါအားသာချက်ဖြစ်သွားမယ်အရင်လိုဟုတ်လားလစာတွေကိုတိုးတောင်းပြီးတော့မှဖြစ်ပွားနေတဲ့ပြဿနာတွေဟာဒီလိုသတ်မှတ်ချက်တစ်ခုဖြစ်ပေါ်လာတဲ့အတွက်အလုပ်ရှင်ရောအလုပ်သမားရောဟုတ်လား two right ကို right ကပုံမှန်နေရှင်းရှင်းနေနေတိကုန်ကြမယ်လေဒါကလည်းဒါအားသာချက်ပေါ့နော်နောက်တစ်ခါပြည်ပနိုင်ငံတွေလာပြီးတော့ကျွန်တော်တို့ဒီနည်းမြုပ်နိုင်ခြင်းတဲ့လူတွေနည်းနဲ့လည်းဒါမြန်မာနိုင်ငံရဲ့အ ਨੇ ဆုံးအခကြေးငွေတော့ကဒီလိုရှိနေတယ်ဒီလိုဘယ်လောက်ရင်းနှီးရမယ်ဆိုတော့ဘယ်လောက်သူတို့ရင်းနှီးမြုပ်နိုင်ရင်ပေါ့နော်သူတို့အတွက်ဒါအဆင်ပြေမလဲဆိုတော့ဒီလိုမျိုးတွေတည်းသူတို့ရမှာပေါ့နော်ဒါနေရတော့ဒါအာသာချက်တွေပဲလေအဓိကတော့လှုပ်ရှင်တဲ့လူသမားကြားမှာတကယ်ကိုကောင်းမွန်တဲ့လူမှုပအောင်ခြင်းတရားကိုကျွန်တော်တို့ကဒါတည်ဆောက်နိုင်တယ်လို့ပဲထင်တာပေါ့နော်ဒီလိုပဲဆောင်ရနိုင်ခဲ့တယ်လို့ကျွန်တော်တို့ကတော့ဒါသုံးသပ်ပြောကြားလို့တာပေါ့နော
်အခုလိုမျိုးတနိုင်ငံလုံးအတိုင်းအတာနဲ့အလုသမားတွေအတွက်အ ਨੇ ဆုံးအခကြေးငွေသတ်မှတ်လိုက်တဲ့အပေါ်မြန်မာနိုင်ငံအလုသမားသမဂ္ဂအဖွဲ့ချုပ်ကကြိုဆိုလိုက်ပေမဲ့လို့အခုလက်ရှိမြန်မာနိုင်ငံတွင်းကြုံတွေ့နေရတဲ့ငွေကြေးဖောင်းပွားမှုတွေနဲ့ကုန်စည်နှုန်းမြင့်မားမှုတွေကြောင့်အလုသမားတွေရဲ့နေ့စဉ်လူမှုဘဝတွေအတွက်အကျပ်အတည်းတွေကဖြစ်နေပါသေးတယ်လို့မြန်မာနိုင်ငံအလုသမားအဖွဲ့ချုပ်ဥက္ကဋ္ဌဦးအောင်လင်းကပြောပါတယ
်ပထမဦးဆုံးရတဲ့အခွင့်အရေး3600ကဒီအလုသမားတွေရဲ့လူမှုစီးပွားဘဝကိုလုံလောက်တဲ့ကာဘာဖြစ်သလားလို့ဟိုသုံးသပ်တဲ့အခါမှာတော့လုံလောက်တဲ့ဒီကာဘာမဖြစ်သေးပါဘူး 마장 없이 대물에로 저러 묘야면서로 신 이 무지 방부함후 야간으로 미에 달아 잡다나 정마 나더고 시데 나우드체가 디 원난이의 디 라이프 너 두루 어트고 가바 루비야면 아차 쳇디 시바레 3600 아방 디 트랜스포트 차지스 도모 페리 시즌 비안 다원 시데 케사레 고 너 투초 세요니 페리 미시우 트랜스포트 차지스 마베우 와 너 다 묘리 시데 너 두디야 쳇가 러 디 롱간괴 마 뻬 진냐 셀레 덴자 꽌 보 너 아이 뒤쳐 심에 다 싸움 비야 매 야리 고 따뜻야 쳇가 러 니신 보 너 디 니도지 다 태 트윈 트쳇 쳇 베부 쳇 심에 now zoda check ka lo nei thai mu di gong ja ji di ga da lo thama le lo won pi ji de ai pyatana ko phi shin mu atwet ka lo di won nan in ya le di sauk pe chin ne di lo thama le nei thai mu gong ja ji ko ka ba lo pe bu bo no di le che ko tha saung pe nai ma da lin di 3600 ga di lo thama le bo wa ko thai le yak bo no long jong mu pe nai ma phit ba de hok de
အလုရှင်တဲ့အလုသမားကြမကြခဏဆိုသလိုတပိမောက်မှုတွေနဲ့တင်းမာမှုတွေဖြစ်စေတဲ့အလုသမားတွေအတွက်အ ਨੇ ဆုံးအခကျင်းဝေးသတ်မှတ်မှုကိုအခုလိုတရားဝင်သတ်မှတ်လိုက်နိုင်တဲ့အတွက်အလုသမားတွေဘက်ကအလုသမားအခွင့်အရေးတပြေးညီရလာမှာဖြစ်ပေမဲ့လို့အလုရှင်တွေဘက်ကလည်းကုန်ထုတ်စွမ်းအားမြင့်တင်နိုင်ရေးလုပ်ငန်းဝင်တွင်ကျွမ်းကျင်လုပ်သားတွေပိုလိုလားလာမှာဖြစ်ပါတယ်။ဒါကြောင့်အလုသမားတွေဘက်ကမိမိတို့ရဲ့လုပ်ငန်းဝင်ကျွမ်းကျင်မှုစွမ်းရည်နဲ့ပိုပြီးတော့မှစနစ်တကျထမ်းဆောင်နိုင်အောင်လှုပ်ဆောင်နိုင်မှုအတွက်အလုသမားဝန်ကြီးဌာနဘက်ကလည်းကူညီဆောင်ရွက်ပေးမှာဖြစ်ပါတယ်လို့အလုသမားရေးရအမြဲတမ်းအတွင်းဝင်ကပြောပါတယ်အလုသမားတွေအတွက်ဒီလိုလုပ်ငန်းခွင်အတွင်းလုပ်ငန်းခွင်ကျွမ်းကျင်မှုကစိန်ခေါ်မှုတည့်ရဖြစ်လာနိုင်တယ်ဆိုတာကိုလည်းမြန်မာနိုင်ငံအလုသမားအဖွဲ့ချုပ်ဘက်ကလက်ခံပါတယ်ဒီအတွက်အလုသမားတွေလုပ်ငန်းခွင်စွမ်းဆောင်ရည်တိုးတက်လာနိုင်ရေးအားလုံးကပူးပေါင်းဆောင်ရွက်ဖို့လိုပါတယ်လို့လည်းအလုသမားသမဂ္ဂအဖွဲ့ချုပ်ဥက္ကဋ္ဌကအကြံပြုပါတယ်တပြည်လုံးအတိုင်းအတာနဲ့ဒီလောအားကအ ਨੇ ဆုံးအခကျင်းဝေးသတ်မှတ်မှုမှာအလုသမား15ဦးအောက်လုပ်ငန်းငယ်တွေနဲ့မိသားစုတနိုင်တပိုင်လုပ်ငန်းတွေနဲ့တော့သက်ဆိုင်မှုမရှိပါဘူးလို့အ ਨੇ ဆုံးအခကျင်းဝေးသတ်မှတ်ရေးဆိုင်ရာလုပ်ငန်းကော်မတီကကြေညာထားပါတယ်။အခုသတ်မှတ်လိုက်တဲ့အ ਨੇ ဆုံးအခကျင်းဝေးသတ်မှတ်မှုအပေါ်သဘောထားမှတ်ချက်ပေးလိုတာကန့်ကွက်ပြင်ဆင်လိုတာတွေကိုဆောင်ရွက်လိုတဲ့အဖွဲ့အစည်းလူပုဂ္ဂိုလ်တွေအနေနဲ့အခုထုတ်ပြန်လိုက်တဲ့နေ့ကနေစလို့ရက်တရက်ဘက်နှစ်ပတ်တာကာလအတွင်းသတ်မှတ်ပုံစံကိုဖြည့်ဆွက်ပြီးတော့အ ਨੇ ဆုံးအခကျင်းဝေးသတ်မှတ်ရေးဆိုင်ရာပြည်ထောင်စုနယ်မြေကော်မတီတိုင်းဒေသကြီးပြည်နယ်ကော်မတီတွေကိုပေးပို့နိုင်တယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်ရှင
်စက်တင်ဘာလ5ရက်နေ့ကစတင်ပြီးတော့သတင်းဘက်ကစနေတင်းငွေတွေရုပ်မြင်သံကြားတင်ဆက်မှုတွေမှာလာမယ့်နိုဝင်ဘာရွေးကောက်ပွဲနဲ့ပတ်သက်တဲ့အထူးအစီအစဉ်တွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်အော်တိုဘာလကစတင်ပြီးလဲနေ့စဉ်ရုပ်မြင်သံကြားအစီအစဉ်တွေကိုနိုင်ဝက်စာတိုးမြှင့်ပြီးတော့တနေ့ကိုတနားရီကြာတင်ဆက်ပေးသွားပါမယ်။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 ဂျိုလူကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင
်။ VOA ကနေစနေညဘက်သတင်းတွေကိုထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့စီးပွားရေးနဲ့ပတ်သက်တဲ့သတင်းကိုနားဆင်ရမှာပါ။ Yangon Stock Exchange ကိုမြန်မာကျပ်ငွေ31ဘီလီယံနဲ့လာမယ့်ဒီဇင်ဘာလပထမအပတ်မှာစတင်လည်ပတ်မှာဖြစ်ပါတယ်။မြန်မာဂျပန်နှစ်နိုင်ငံယင်းနှီးငွေနဲ့စတင်မဲ့ဒီ exchange မှာပါဝင်မဲ့ဝန်ဆောင်မှုတွေပေးတဲ့လုပ်ငန်းတွေမှာလုပ်ငန်းတွေလှုပ်ဆောင်မဲ့ကုမ္ပဏီတွေကိုမကြခင်စီစစ်ရွေးချယ်တော့မှာပါ။ဒါအပြင် stock exchange မှာစီးရင်ဝင်မဲ့ကုမ္ပဏီတွေအတွက်လည်းလိုက်နာရမယ့်သတ်မှတ်ချက်18ချက်ကိုထုတ်ပြန်ပြီးဖြစ်ပါတယ်။ဒီသတင်းပြည့်စုံကိုတော့ VOA သတင်းထောက်မမေခသတင်းပေးပို့ထားပါတယ်ရှင်။
ရန်ကုန်စတော့အိတ်ချင်းနဲ့ပတ်သက်ပြီးမီဒီယာတွေနဲ့တွေ့ဆုံချိန်မှာအခုလိုပြောဆိုလိုက်တာပါစတော့အိတ်ချင်းကိုခုလာမယ့်အောက်တိုဘာမှာဖွင့်ဖို့ရည်ရွယ်ထားပေမဲ့ရွေးကောက်ပွဲကြောင့်နောက်ဆုတ်ကလာမယ့်ဒီဇင်ဘာပထမအပတ်ထဲမှာမှစတင်လည်ပတ်ဖို့စီစဉ်ထားတယ်လို့မြန်မာနိုင်ငံငွေချေးတပ်သေးကလက်မှတ်လုပ်ငန်းကြီးကြပ်ရေးကော်မရှင် SECM ကဥက္ကဋ္ဌဒေါက်တာမောင်မောင်သိန်းကပြောဆိုလိုက်ပါတယ်မြန်မာဂျပန်နှစ်နိုင်ငံအကျိုးတူပူးပေါင်းပြီးလှုပ်ဆောင်နေတဲ့စတော့အိတ်ချင်းနဲ့ပတ်သက်ပြီးသူကအခုလိုပြောပါတယ
်မဆတ်လှုပ်ရှားဖို့အတွက်ကဥပဒေတွေကိုပြည့်စုံသွားပါပြီနောက်တစ်ခါဒီ physical နော်ဒီရုပ်ပိုင်းဆိုင်ရာထူထောင်မှုအပိုင်းမှာတော့စတော့အိတ်ချင်းထောက်မှုအတွက်ဖွဲ့စည်းအဲ့ဒီဖွဲ့စည်းရတော့ကျွန်တော်တို့ကဘာနဲ့ပါပေါင်းဆက်ဖွဲ့ထားလဲဆိုရင်နော်မြန်မာနိုင်ငံမှာရှိတဲ့ဗန္ဓာယီဝန်ကြီးဌာနနဲ့ဂျပန်နိုင်ငံဖွဲ့စည်းနှစ်ခုနဲ့ပေါင်းဆက်ဖွဲ့စည်းထားတဲ့ joint venture เนาะအမျိုးအစားဖြစ်ပါတယ်သူကထည့်ဝင်ထားတဲ့เนาะပိတ်တပ် capital ကတော့31 billion မြန်မာကျပ်ငွေနဲ့31 billion ပြစ်ပြီးတော့ကျွန်တော်တို့က51 billion เนาะဂျပန်ဘက်ကတော့49 billion ပါဝင်ပါတယ်
စတော့အချိန်မှာစည်ရင်းဝင်မဲ့ကုမ္ပဏီတွေအတွက်လည်းလိုက်နာရမယ့်တမချက်16ချက်ကိုထုတ်ပြန်ထားပြီးဖြစ်ပြီးမကြာခင်မှာလုတ်ကန်ခွင့်လိုင်စင်တွေချပေးတော့မှာဖြစ်တယ်လို့ဒေါက်တာမမောင်သိန်းကပြောပါတယ်။လိုင်စင်ချပေးမဲ့ရက်အတိအကျကိုတော့ထုတ်ဖို့ပြောဆိုခဲ့ခြင်းမရှိပါဘူး။စည်ရင်းဝင်မဲ့ကုမ္ပဏီတွေနဲ့ပတ်သက်ပြီးဒေါက်တာမမောင်သိန်းကအခုလိုရှင်းပြပါတယ်
။ချိန်ပေးပြီးတော့ဒီလဆန်းလောက်မှာ6လပိုင်းတင်နိုင်ပါပြီလို့ခေါ်ဖို့အကြံပြုရတာ
။ရန်ကုန်စတော့အချိန်မှာပါဝင်လှုပ်ဆောင်မဲ့ဝန်ဆောင်မှုကုမ္ပဏီတွေအတွက်လည်းလုပ်ငန်း၄မျိုးအလိုက်လှုပ်ဆောင်ခွင့်ပေးမယ်လို့သူကပြောပါတယ်။တော့ရှယ်ယာများတဆင့်ဖြန့်ဖြူးခြင်း stock share ရောင်းဝယ်ခွင့် stock share ရောင်းဝယ်ရေးအကြံပေးစတဲ့လုပ်ငန်း၄မျိုးကိုလုပ်ကိုင်ခွင့်ပေးမှာဖြစ်ပါတယ်။လုပ်ငန်း၄ခုလုံးအတွက်လိုင်စင်တွေချပေးမှာဖြစ်ပေမဲ့ပထမဦးဆုံးအနေနဲ့ stock share များတဆင့်ဖြန့်ဖြူးခြင်းအတွက်လိုင်စင်ကိုဦးစားပေးအနေနဲ့ချပေးသွားမှာဖြစ်တယ်လို့ဦးမောင်မောင်သိန်းကပြောပါတယ်။လက်ရှိမှာ stock share များတဆင့်ဖြန့်ဖြူးခြင်းအတွက်လိုင်စင်လျှောက်ထားမှုတွေရှိနေပြီးမကြာခင်ထုတ်ပြန်ပေးမယ်လို့သူကပြောပါတယ်။လျှောက်ထားတဲ့ကုမ္ပဏီ30နီးပါးရှိတယ်လို့လည်းပြောပါတယ်။ဒီလုပ်ငန်းအတွက်လျှောက်ထားတဲ့ကုမ္ပဏီတွေဟာမာတင်ငွေကျပ်တန်း15ဘီလီယံကိုတင်ပြပေးရမှာဖြစ်ပါတယ်။ကြံလုပ်ငန်းလိုင်စင်တွေဖြစ်တဲ့ stock share ရောင်းဝယ်ခွင့်လုပ်ငန်းအတွက်ကျပ်တန်း10ဘီလီယံ stock share ပွဲစားလုပ်ငန်းအတွက်ကျပ်တန်း9ဘီလီယံနဲ့ stock share ရောင်းဝယ်ရေးအကြံပေးအနေနဲ့ကျပ်တန်း30စတဲ့လုပ်ငန်းအသီးသီးအတွက်မာတင်ငွေတင်ပြနိုင်တဲ့ကုမ္ပဏီတွေကသာလျှောက်ထားခွင့်ရှိမှာဖြစ်ပါတယ်။မကြခင်မှာ stock exchange စတင်လှုပ်ဆောင်မှာဖြစ်ပေမဲ့လက်ရှိအချိန်ထိမြန်မာစီးပွားရေးစည်းကွက်မှာ stock market လှုပ်ဆောင်ချက်အချို့ကိုတေချာကွဲပြားစွာမသိရှိကြသေးပါဘူး။လက်ရှိ stock exchange ဝင်မှုပြင်နေတဲ့ကုမ္ပဏီအရေးအတွက်ဟာလည်းနည်းသေးတယ်လို့စီးပွားရေးလုပ်ငန်းရှင်အချို့ကသုံးသပ်နေကြပါတယ်။လာမယ့်ဩဂုတ်လကနေစတင်ပြီး stock share နဲ့ပတ်သက်တဲ့သင်တန်း stock share နဲ့ပတ်သက်တဲ့အလုပ်ယုံဆွေးနွေးပွဲတွေကိုကြဲကြဲပြန့်ပြန့်လှုပ်ဆောင်သွားမယ်လို့သူကပြောပါတယ်။ဥမမောင်သိန်းကတော့ stock exchange ပေါ်လာရင်ရရှိလာမယ့်အကျိုးအမြတ်နဲ့ပတ်သက်ပြီးအခုလိုရှင်းပြပါတယ်
။အခုငွေတွေပုံနေတဲ့ဆိုလို့ရှိနေပေါ့နော်ငွေတွေအများကြီးရှိနေတယ်။ငွေတွေအများကြီးရှိတဲ့ပုံစံတွေကရင်းနှီးမြှုပ်နှံစရာမရှိတဲ့အခါမှာ real estate ပေါ့နော်အင်ချာပြည်စည်းကွက်မှာမြှုပ်နှံလာလို့ပါတော့ပေါ့နော်ဒါတွေလျှောက်လုပ်နေကြတယ်။အဲ့တော့ stock exchange ပေါ်လာရင်နော်သူတို့ရင်းနှီးမြှုပ်နှံမှုတွေနေရာကောင်းကြီးတူတူရပါမယ်။ပြန်မပုံနေတဲ့ငွေတွေက stock exchange နဲ့စီးဆင်းသွားမယ်။ stock exchange နဲ့စီးဆင်းသွားတဲ့ငွေတွေဟာလည်းပဲငွေဟာနော်ဒီလက္ခဏာဖြစ်သွားမယ့်ငွေပုံပဲနဲ့ utilize ပြန်လုပ်တာပေါ့လေ utilize ပြန်လုပ်တဲ့ငွေတွေဖြစ်တဲ့အတွက်နော်ဒီငွေကြေးဖောက်ဝမှုလည်းတစ်ဖက်တစ်လမ်းပေါ့နော်နော်ထိမ့်သိမ့်တဲ့ကိရိယာလေး
ရန်ကုန်စတော့အချိန်စတင်ဖွင့်လှစ်ပါကရုံးချိန်အတိုင်းရက်သက်မှတ်ဖွင့်လှစ်မှာဖြစ်ပြီးမနေ့9နာရီခွဲကနေနေ့လယ်10နာရီအထိဖွင့်လှစ်သွားမှာဖြစ်ပါတယ်။စတော့အချိန်ကိုရန်ကုန်မြို့စုလေဖျားလန်းအရင်မြဝရီပန်အဆောက်ဦးမှာဖွင့်လှစ်သွားမှာ
မမေခါပြပြသွားတာပါရှင်။အခုလိုဂျပန်နဲ့မြန်မာနှစ်နိုင်ငံစီးပွားရေးသတင်းတွေအပြီးမှာတော့အခုတော့ထိုင်းမြန်မာနှစ်နိုင်ငံစီးပွားရေးကူးလူဆက်ဆံမှုတွေအကြောင်းနားဆင်ရမှာပါ။နက်ဖြန်မှာဖွင့်လှစ်တော့မဲ့အာရှလန်တစ်မှာဒီကနေ့တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပါတယ်။မြန်မာအာဏာပိုင်တွေဘက်ကတော့ DKBA ကလို2ဝါပြူဟာကတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ပြောဆိုပါတယ်။မအေးမှာသတင်းပေးပို့ထားပါရှင်။
ထိုင်းနဲ့မြန်မာနှစ်နိုင်ငံကြားကုန်သွယ်မှုတွေလုပ်ရမှာလမ်းပတ်ဆက်သွယ်ရေးအရအဆင်ပြေနိုင်အောင်တည်ဆောက်ထားတဲ့အာရှလမ်းမအစ်တင်ဖွင့်လှစ်ဖို့အတွက်တရက်အလိုမှာပဲအာရှလမ်းတက်မှာပြစ်ခတ်မှုတွေထပ်ဖြစ်ခဲ့တာပါဒီကနေ့နှစ်ဖက်ပြစ်ခတ်မှုတွေရှိခဲ့ကြောင်းကော့ကရိတ်မြို့နယ်ခရိုင်ရဲတပ်ဖွဲ့မှူးရုံးကအတည်ပြုပြောကြားပါတယ်စတင်ပြစ်ခတ်ခဲ့တာကတော့ကရင်လက်နက်ကိုင်အဖွဲ့တွေကဒေသခံတွေအခေါ်ဘူနာမကြအဖွဲ့ကနေစတင်ပြစ်ခတ်ခဲ့တာလို့လည်းကော့ကရိတ်ခရိုင်ရဲတပ်ဖွဲ့မှူးရုံးကတာဝန်ရှိသူတဦးကပြောပါတယ
်ညတော့ကျွန်တော်ဘောဘောရာဒီအကလမ်းမကြီးအကလမ်းမကြီးကိုဗစ်မျိုးစိပ္ပနမိုင်ခွဲလောက်မှာအတော်ထဲမှာပေါ့အတောင်ဆုံကုန်းတောင်ဆုံကုန်းအဲအဲ့ဒီမှာကျွန်တော်ငကြောက်တာနဲ့ငကြောက်တာအိမ်မှာတောင်ကြတော့အဲ့ဒါဟိုဘက်ကကျွန်တော်ကလူထူဝါဒီဝါခွဲမှုအစင်းကြီးကနားမကြအဖွဲပေါ့နားမကြအဖွဲတွေကအစင်းအမျိုးစုံလုံးမရသေးဘူးလက်နဲ့တူဝါနေပြီးတော့ဒီကမှမလည်းနေနေပေါ့ဒီကမှမလည်းနေနေခေါင်းပြောင်းပြစ်တာ
ဟုတ်ကဲ့
ပြန်ပြောဒီဘက်ကလည်းလည်းနေနေပြန်ပြစ်တာပေါ့အဲအခုတော့လိုက်ပြီးဆင်းနေကြတယ်ဟိုကတော့ပြင်းပြင်းပြင်းပါပေါ့ဟိုတော့ဟိုထိကြတန်ရတယ်တော့မရှိပါဘူးကွာ
အာရှလမ်းမတစ်ကိုပြီးခဲ့တဲ့ဇူလိုင်လ20ရက်နေ့ကတည်းကဖွင့်လှစ်ဖို့စီစဉ်ထားကြပေမဲ့ဒီမိုကရေစီကရင်အကျိုးပြုတက်မတော့ DKBA တက်တင်နဲ့မြန်မာအစိုးရတက်တင်ပြစ်ခတ်မှုတွေဖြစ်ခဲ့တာကြောင့်ရက်ရွှေဆိုင်းထားခဲ့ရတာပါဒီကနေ့ပြစ်ခတ်မှုနဲ့ပတ်သက်လို့တော့ DKBA ဘက်ကအတည်ပြုပြောကြားခြင်းမရှိသေးပါဘူးအာရှလမ်းမအစ်စ်ကိုဩဂုတ်လ31ရက်နေ့ဖွင့်ပွဲလုပ်ဖို့အတွက်ပြင်ဆင်ထားတဲ့အချိန်မှာအခုလိုမျိုးပြစ်ခတ်မှုတွေထပ်ဖြစ်ခဲ့ပါတယ်။ဒီလိုပြစ်ခတ်မှုတွေဖြစ်ခဲ့ပေမဲ့မနက်ဖြန်မှာအာရှလမ်းတစ်ဖွင့်ပွဲလုပ်မယ်လို့တော့ကော့ကရိတ်ခရိုင်ရဲတပ်ဖွဲ့မှူးရုံးကဆိုပါတယ်။
်
မြန်မာအစိုးရဘက်ကတော့အာရှလမ်းတက်မှာအခွန်ကောက်ခံမှုတွေလုပ်နေတဲ့ကလိုထူဖော်လက်နက်ကင်ဖွဲ့ကိုတားမြစ်ရင်းတိုက်ပွဲတွေစတင်ဖြစ်ပွားခဲ့ရတာဆိုပြီးပြီးခဲ့တဲ့လတွေတုန်းကပြောဆိုခဲ့ပါတယ်ဇူလိုင်လအတွင်းမှာတော့ကော့ကရိတ်မြို့နယ်ထဲမှာတိုက်ပွဲတွေဆက်တိုက်ဖြစ်ပွားခဲ့သလိုတိုင်ရင်းစိတ်ကြီးမြို့နယ်တိုက်တုံမြို့နယ်ခွဲဘက်မှာလည်းလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်ရှင်
ဝါရှင်မြခင်အကြခင်ရှိလာတဲ့မှာတော့ဒီလာမဲ့ရွေးကောက်ပွဲအတွက်မဲဆန္ဒရှင်ဒီနောက်ဆုံးဆင်းကိုရွေးကောက်ပွဲကော်မရှင်ကနေပြီးတော့အတီးပြုတ်ထုတ်ပြန်ပေးဖို့ရှိပါတယ်ဒီမတန်ခင်ပနမဆင်းထုတ်ပြန်တဲ့နေရာမှာတော့အမားယွန်းတွေတော်ဖြစ်ခဲ့ပြီးတော့ဒီပေါ်မှာပြင်ဆင်ခြင်းပြင်ဆင်ခွင့်တွေကိုလည်းပေးခဲ့ပါတယ်ဒါနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေကနေပြီးတော့ဒီမဲဆန္ဒရှင်ဆင်းမှာပါတဲ့မိဘလူနဲ့ပတ်သက်တဲ့မှောင်ရင်မှုတွေကိုတိုင်ကြားမှုတွေမှောင်ရင်မှုတွေကိုပြန်လည်ပြင်ဆင်မှုတွေလုပ်တာတွေလည်းတွေ့ရပါတယ်ဒါကြောင့်မလို့ဒီအခုလာမဲ့ဒီရွေးကောက်ပွဲအတွက်မဲဆန္ဒရှင်စင်းတိကျမှန်ကန်မှုဟာဘလောက်ထိအရေးကြီးပါလဲဒီတိကျမှန်ကန်မှုရှိမရှိဆိုတဲ့ကိစ္စဟာလာမဲ့ရွေးကောက်ပွဲအပေါ်မှာဘလောက်ထိသက်ရောက်မှုရှိနိုင်ပါလဲဒါကြောင့်မလို့ဒီမဲဆန္ဒရှင်စင်းနဲ့ပတ်သက်လို့ရောဒီချုပ်တင်မဲဆန္ဒတွေနဲ့ပတ်သက်လို့ရောလာမဲ့ဒီစနေညပိုင်းဒက်လီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်ပေါဝင်ဆွေးနွေးမင်းမြန်လို့ရတဲ့တော်ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာဘဏ်ကိုချုပ်တင်ပေးပို့ထားလို့ရပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုမင်းများလိုတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီ view မြန်မာဘဏ်ကိုကြိုတင်ပြပို့ထားလို့လည်းရပါတယ် view မြန်မာဘဏ်ရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ပါဝင်စွန်းမင်းများကြားမဲ့တော်ရရှင်တွေကိုကြိုဆိုပါရယ်ခင်ဗျာ
ဒီနေ့ညဘက်9နာရီမှာထုတ်လွှင့်မဲ့ဒိုင်းရီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ချက်မှန်ဖိတ်ခေါ်ရပါတယ်ရှင်။ပါဝင်ဆွေးနွေးလို့ရင်တော့ဖုန်းနံပါတ် 0239-382-999 ကိုအချိန်မီဆက်သွယ်ကြပါရှင်။ဒါအပြင်ညနေပိုင်းအစီအစဉ်တွေမှာဘလော့ဂါတွေပြောသမျှမတူတာလေးတွေကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်။အခုညနေပိုင်းအစီအစဉ်ဆုံးသက်ခင်မှာသတင်းချင်းချုပ်ကိုမဆုမြတ်မောင်ကကြီးညာပေးပါအောင်ရှင်။
အီဂျစ်နိုင်ငံမှာမတရားအသင်းသတ်မှတ်ထားတဲ့ Muslim Brotherhood အဖွဲ့ကိုထောက်ခံမှုနဲ့ Al Jazeera သတင်းတောင်3ယောက်ကိုအီဂျစ်တရားရုံးတစ်ခုကထောင်ဒဏ်3နှစ်စီချခဲ့ပါတယ်။ပြန်လည်စစ်ဆေးခဲ့တဲ့ဒီအမှုအတွက်ကိုင်ရိုမြို့တရားရုံးကဒီကနေ့ပြစ်ဒဏ်တွေကိုချမှတ်ခဲ့တာပါ။သတင်းတောက်တွေဟာအီဂျစ်လုံခြုံရေးတာဝန်ရှိသူတွေရဲ့ခွင့်ပြုချက်မရှိဘဲသတင်းထုတ်လွှင့်ခဲ့ကြတယ်လို့တရားသူကြီးကပြောပြီးတော့ပြစ်ဒဏ်တွေချမှတ်ခဲ့ပါတယ်။ထိုင်းနိုင်ငံမှာတော့အေရဝန်နဂုံးမှဘုံခွဲသူလို့မတင်ကားသူကိုဖမ်းဆီးလိုက်ပါတယ်။ဗန်ကောက်မြို့စင်ဂျေဘုံမှာမတင်ကားသူကိုဒီကနေ့ဖမ်းဆီးလိုက်တယ်လို့ရဲတပ်ဖွဲ့ပြောခွင့်ရသူကပြောပြီးတော့သူငားနေထိုင်တဲ့အခန်းထဲမှာဒီဘုံလုတဲ့ပစ္စည်းကိရိယာတချို့ကိုလည်းရဲကရှာဖွေတွေ့ရှိခဲ့တယ်လို့ဆိုပါတယ်။ဖမ်းဆီးခဲ့သူဟာအသက်28နှစ်အရွယ်တူရကီနိုင်ငံသားဖြစ်ပြီးတော့ဒီဗန်ကောက်ဖြစ်တယ်ဆိုပြီးတော့ဒီရဲကပြောတာကိုဗန်ကောက်အခြေစိုက် VOA သတင်းတောက်ကပြောပြပါတယ်။မလေးရှားနိုင်ငံမှာတော့ဝန်ကြီးချုပ်နာဂျစ်ဘရာဇက်ကိုဒီငွေကြေးမတမာမှုတွေလုပ်ထားတယ်လို့ဆွဆွဲပြီးတော့ယာရုကနေဆင်းပေးဖို့မြို့တော်ထဲမှာဒီကနေ့ဆန္ဒပြနေကြပါတယ်။အစိုးရပိုင်း 1MDB ယင်းနှိမ့်နှံမှုကုမ္ပဏီကနေပြီးတော့ဝင်ကြီးချုပ်နာဂျစ်ဘရာဇက်ရဲ့ကိုပိုင်ဗန်စင်းနဲ့ကိုဒေါ်လာတန်း900ထည့်ပေးခဲ့တဲ့ကိစ္စလူသိရှင်ကြားထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာရွေးကောက်ပွဲတရားမျှတရေးအဓိကဆောင်ရွက်နေတဲ့အဖွဲ့ကြီးဖြစ်တဲ့ဘက်ရှိရှ်ကဝင်ကြီးချုပ်ကိုယာရုကနေဆင်းပေးဖို့အတွက်တောင်းဆိုနေတာဖြစ်ပါတယ်။လွန်ခဲ့တဲ့ဒီလပေါင်း60လောက်ကဖြစ်ပွားခဲ့တဲ့ဒီခါမှာနှစ်ပေါင်း60လောက်ကဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲကြောင့်ကွဲကွာသွားခဲ့တဲ့မိသားစုတွေပြန်လည်စုံစည်းနိုင်ရေးအတွက်အစီအစဉ်ပြန်လည်စတင်အောင်လို့တောင်ကိုရီးယားကိုယ်စားလှယ်တွေနဲ့တွေ့ဆုံရေးမြောက်ကိုရီးယားချက်ချင်းရေးအဖွဲ့ကသဘောတူလိုက်ပါတယ်။အင်ကာနီရုံးကတော့ဒီနှစ်ဖက်ကိုယ်စားလှယ်တွေကြားမှာတောင်နဲ့မြောက်ကြားတင်းမာမှုတွေဖြစ်နေတဲ့အခြေအနေတွေကိုရှင်းချနိုင်ဖို့အတွက်နဲ့ဒီစစ်တွင်းကွဲကွာသွားတဲ့မိသားစုတွေပြန်လည်စုံတွေ့နိုင်ရေးကိစ္စအပါအဝင်အပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေအစဉ်အဆက်ဆက်ပြီးတော့လှုပ်ဆောင်သွားဖို့အတွက်သဘောတူညီခဲ့ကြပါတယ်ရှင်။
သတင်းချင်းချုပ်ကိုမဆုမြတ်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လွှင့်ရေးမှုကမဆုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Joe Grill ဖြစ်ပါတယ်။ကျွန်မနောင်လဖိုင်ပါ။ည9နာရီမှာတစ်ခါထပ်ပြီးထုတ်လွှင့်မဲ့အစီအစဉ်ကိုတော့ line to meter 24 25 32တွေမှာနားဆင်နိုင်ပါတယ်ရှင်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.